နိုင်ငံကူးလက်မှတ်ရပြီမလို့တိုက်ခန့်ခေါင်းဆောင်ဒေါင်ဆန်းစုကြည်အနေနဲ့နှစ်ပေါင်း24နှစ်အတွင်းပထမဆုံးအကြိမ်ပြည်ပခင်းစဉ်တွေထွက်ခွင့်ရတော့မှာဖြစ်ပါတယ်။အခုလိုဒေါင်ဆန်းစုကြည်နိုင်ငံကူးလက်မှတ်ရတဲ့အပေါ်မှာအမေရိကန်ထက်လွတ်တော်မတ်တီကဘယ်လိုမှတ်ချက်ပေးကြိုးဆိုခဲ့ကြလဲဆိုတာကိုတော့မခင်ဖြူထွေးကဆက်ပြီးတော့ပြောပြပေးပါလားရှင
်။ဟုတ်ကဲ့ပါ။ဒေါ်ဆန်းစုကြည်အတွက်ခီးသွွားလက်မှတ် passport စာအုပ်ကိုပြည်ထရေးဝန်ကြီးဌာနကရန်ကုန်မြို့မှာအင်္ဂါနေ့ကထုတ်ပေးလိုက်တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတဦးကပြောပါတယ်။အခုလိုဒေါ်ဆန်းစုကြည် passport စာအုပ်ရသွားတဲ့အတွက်ဝမ်းသာရတဲ့အကြောင်းအမေရိကန်ထက်လွတ်တော်အမတ်တွေကပြောဆိုကြပါတယ်။အခုကိစ္စကမြန်မာနိုင်ငံရေးမှာတိုးတက်လာတာကိုဖော်ပြတယ်လို့2004ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းနေရာကနေဝင်ရောက်ရှင်းပြခဲ့ဘူးတဲ့။လက်ရှိအထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်သူ Massachusetts ပြည်နယ်အထက်လွတ်တော်အမတ်ဂျွန်ကယ်ရီကပြောပါတယ်
။ Well, I think it's very exciting what has been happening in Burma and the emergence of Aung San Suu Kyi to be able to compete in the election to lead her people to march towards democracy. It's one of the great stories.
ဒီမိုကရေစီလမ်းခီးမှာလူလူကိုဥဆောင်ဖို့ဒေါ်ဆန်းစုကြည်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တာနော်မြန်မာနိုင်ငံတွင်းအပြောင်းလဲတွေဖြစ်နေတာကိုတွေ့ရတာတကယ်ကိုစိတ်လှုပ်ရှားစရာပါခေတ်သစ်ဒီမိုကရေစီတိုးတက်ပြောင်းလဲမှုဖြစ်ရတဲ့ကအကောင်းဆုံးဖြစ်ရတဲ့ခုပါဒေါ်ဆန်းစုကြည်ဟာလူအတော်များများအတွက်သူရဲကောင်းတယောက်ပါပိတ်ဆို့တန်ခတ်မှုတချို့နဲ့ပတ်သက်ပြီးတော့ပြောင်းလဲဆန်းစစ်မှုတွေလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာအခုလိုဒီဒေါ်ဆန်းစုကြည်ကိုခီးသွွာလာနိုင်အောင် passport ထုတ်ပေးတာနောက်ထပ်တိုးတက်မှုခြေလှမ်းတစ်ရပ်ပါပဲကျွန်တော်အတော်များများကိုလှုံ့ဆော်လိုက်တဲ့တိုးတက်မှုတစ်ခုပါ
လွန်ခဲ့တဲ့15နှစ်ကဒေါ်ဆန်းစုကြည်နေအိမ်ကျေကျိုးကျနေချိန်မှာဒေါ်ဆန်းစုကြည်ကိုသူ့ရဲ့နေအိမ်မှာတွားရောက်တွေ့ဆုံခဲ့တာဟာနောက်ဆုံးအချိန်ဖြစ်တယ်လို့အခုချိန်ဒေါ်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုမှသာပြန်လည်တွေ့ဆုံခွင့်ရမယ်ဆိုရင်အတိုင်းထက်အလွန်သူဝမ်းသာမိမှာဖြစ်တယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်။မြမရေးမှာရှီတန်းကနေအားပေးထောက်ခံနေသူတူဖြစ်ပြီးဒီနေ့အစောပိုင်းကမြမနိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒေါ်ဆန်းစုကြည်နဲ့လည်းကိုယ်တိုင်တွေ့ဆုံခဲ့တဲ့ Republican ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ Arizona ပြည်နယ်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းကလည်းဒေါ်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုမှတွေ့ခွင့်ရဖို့သူလည်းပဲမျှော်လင့်တယ်လို့ဆိုပါတယ်
။ Oh, I'm very glad that she's got it. We look forward to greeting her here in the Congress. Congress has already awarded her a gold medal and we look forward to the presentation.
သူ passport ရသွားတဲ့အတွက်ကျွန်တော်ရမ်းဝမ်းသာပါတယ်။ Congress လွှတ်တော်မှာသူ့ကိုနှုတ်ဆက်ခွင့်ရမယ်နေကိုကျွန်တော်မျှော်လင့်နေပါတယ်။ Congress လွှတ်တော်ကသူ့ကိုရွှေတဆိပ်စုပေးရထားတာပါ။အခုဒီစုကိုသူကိုယ်တိုင်ရဲ့လက်ထဲကိုပေးရခွင့်ရဖို့ကျွန်တော်တို့မျှော်လင့်ပါတယ်။သူ့အတွက်ကျွန်တော်တို့အရန်ဂုဏ်ယူပါတယ်။မြန်မာနိုင်ငံကတိုးတက်ပြောင်းလဲမှုတွေရှေ့ဆက်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။
အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုလုံးဝရုပ်သိမ်းလိုက်တာမျိုးမဟုတ်ဘဲယာယီရုပ်သိမ်းမှုတွေနဲ့မြန်မာနိုင်ငံအတွင်းပြောင်းလဲမှုတွေဖြစ်အောင်ရှေ့ဆက်တွန်းအားပေးသွားရမယ်လို့လည်းမစ္စတာမက်ကိန်းကပြောပါတယ်။ဒီနေ့အစောပိုင်းကမစ္စတာမက်ကိန်းနဲ့အတူမြန်မာနိုင်ငံကိုလိုက်ပါသွားခဲ့တဲ့ New Hampshire ပြည်နယ် Republican အထက်လွှတ်တော်အမတ် Kerry Ayotte ကလည်းအခုလိုဒေါ်ဆန်းစုကြည်ကိုနိုင်ငံကူးလက်မှတ်ထုတ်ပေးမှုနဲ့အတူမြန်မာနိုင်ငံကနိုင်ငံရေးတိုးတက်ပြောင်းလဲမှုတွေဟာအားရစရာဖြစ်တဲ့အကြောင်းပြောပါတယ်
။ Obviously she is an inspirational person to meet. She's, I think, one of the most inspiring people I've ever met in my life. And so I'm so pleased that she has been given a passport.
And obviously what we see happening in Burma, အကောင်းဆုံး၊လေးစားစရာအကောင်းဆုံးပုံကိုတယောက်ဆိုတာသိကြပါတယ်။ကျမဘဝတစ်လျှောက်မှာတွေ့ဘူးသမျှလေးစားအားကြဆုံးပုံကိုတွေမှာလည်းပါပါတယ်။အခုသူ passport စာကိုရသွားပြီဆိုတော့ကျမအရန်ဝမ်းသာပါတယ်ရှင်။မြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေဖြစ်နေတာကိုကျမတွေ့ရတာတော့သိကြပါတယ်။ဒီထက်ပိုပြီးတော့ပြောင်းလဲဖို့တော့လိုအပ်ပါတယ်။ဒီမကြသေးခင်ကရွေးကောက်ပွဲနဲ့အလွတ်တော်မှာဒေါ်ဆန်းစုကြည်ရွေးကောက်တင်မြောက်ခံရတာတွေတွေ့ရတာတကယ်ကိုအားတက်စရာကောင်းပါတယ်။ပိတ်ဆို့တန်းခတ်မှုတွေရှော့ချပေးဖို့မှာဒီတိုးတက်မှုတွေကဘလောက်အရေးပါလဲဆိုတာကိုသူတို့တွေနားလည်အောင်လုပ်ဖို့လဲဒီကျမတို့ဘက်ကနုံနုံကြကြဆောင်ရွက်ကြမှာပါ။ဒါပေမဲ့လက်ရှိအပြောင်းလဲတွေကတော့အားတက်စရာအမတန်ကောင်းပါတယ်ရှင့်။
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာရှေ့လာထဲမှာနော်ဝေနဲ့ပြည်ထိုင်နိုင်ငံတွေကိုခီးထွက်ဖို့ပြင်ဆင်နေတာဖြစ်တယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်မြန်မာနိုင်ငံကိုမကြာခင်ကလာရောက်ခဲ့စဉ်ကုလသမဂ္ဂဌာနချုပ်မှလာရောက်မိကွန်းပြောကြားပေးဖို့ဖိတ်ခေါ်ချက်ကိုလည်းဒေါက်ဆန်းစုကြည်ကလက်ခံထားတာဖြစ်ပါတယ်။အခုဒေါက်ဆန်းစုကြည်ကိုထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ကတော့တက်တန်း၃နှစ်ဖြစ်ပါတယ်ရှင်။